Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဇွန်လ8ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 3240 49ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရုရှားပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေပြန်ရုပ်သိမ်းရေးဟာရုရှားကယူကရိန်းပေါ်ဆက်ဆံတဲ့အပေါ်မှာမူတည်တယ်လို့အမေရိကန်နဲ့ဂျာမန်ခေါင်းဆောင်တွေကပြောပါတယ် IS အဖွဲ့ကိုထုတ်စစ်စီနေတဲ့အီရတ်တပ်ဖွဲ့တွေအောင်မြင်မှုတွေရနေပါတယ်2015ခုနှစ်အတွက်ပြည်သူ့ကုန်ရေးစုကိုပြည်နိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကခေါင်းဆောင်တူဖြစ်သူမှဖြစ်ဖြစ်အောင်ကိုချီးမြှင့်လိုက်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့တူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်အထက်မှာဆိုရင်အပတ်စဉ်ထုတ်လွှင့်ပေးနေကြအစီအစဉ်တွေနဲ့အတူမြန်မာနိုင်ငံကတိုင်းရင်းသားအရေးသတင်းပေးပို့ကြမှာဆိုရင်တော့
ဒီရပ်ပြီးတော့နိုင်ငံရေးဆွေးနွေးတဲ့နေရာမှာတတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည်သူတွေအဖွဲ့တွေနောက်သူတို့ကိုယ်တိုင်ဒီ NCA ပေါ်မှာလက်ခံတဲ့အဖွဲ့တွေအားလုံ
းနောက်ပိုင်းမှာအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာအဲ့ဒါအပြင်ပြည်တွင်းသတင်းသုံးသပ်ချက်ပြီးတော့ကဘာထူးထူးဆန်းပြားအစီအစဉ်နဲ့မြန်မာပြည်ကပြည်စာစတဲ့ကဏ္ဍတွေကိုနားဆင်ကြဖို့ဖြစ်ပါတယ်။ဒီမိုကရေစီရေးရာဆွေးနွေးကောင်းကိုလည်းတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။အခုချိန်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းထိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဆုံးသက်ရေးအတွက်ရရှိထားတဲ့ခိုင်မာမှုမရှိတဲ့အပြစ်ခတ်ရစေးတဲ့သဘောတူညီချက်ကိုရုရှားဘက်ကအပြစ်အဝါအကောင့်ထဲပေါ်ဆောင်မှသာရုရှားနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးတင်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဂျာမန်ဝန်ကြီးချုပ်အင်ဂလာမာခဲရိုကပြောပါတယ် G7 ဆက်မှုဖွံ့ဖြိုးတဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်နဲ့ဂျာမန်ကောင်းဆောင်တွေဟာဂျာမနီနိုင်ငံ Bavarian တောင်တန်းဒေသမှာတွေ့ဆုံခဲ့ကြတာပါယူကရိန်းနိုင်ငံက Crimea ဒေသကိုရုရှားကသိမ်းပိုက်လိုက်တဲ့အတွက်ရုရှားသမ္မတဗလာဒီမီပူတင်ဟာဒုတိယနေ့အဖြစ်နဲ့ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခံရခြင်းမရှိပါဘူးရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဘလောက်အထိကြာသင့်နေဆိုတာဟာဖေဖော်ဝါရီလတုန်းကရရှိခဲ့တဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်နဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုဘလောက်အထိလေးစားလိုက်နိုင်တယ်လဲဆိုတဲ့အချက်တွေနဲ့တိုက်ရိုက်သက်ဆိုင်နေတယ်လို့အမေရိကန်နဲ့ဂျာမန်ခေါင်းဆောင်တွေသဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ရုရှားကယူကရိန်းပေါ်ပြုမှုဆက်ဆံနေတဲ့လှုပ်ရက်တွေကြောင့်ရုရှားအနေနဲ့တန်ဖိုးရှိတဲ့ G7 အတိုင်းဝိုင်းနဲ့ဝေးရာမှာနေတဲ့ကြောင်းအခုချိန်မှာအတားအဆီးတစ်ခုရှိနေပြီးအဲ့ဒါကိုဘယ်လိုကျော်လွှားရမယ်ဆိုတာကိုသူ့အနေနဲ့မမြင်နိုင်သေးတဲ့ကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကဂျာမနီက ARD အတံလွင့်ဌာနကိုပြောကြားခဲ့ပါတယ်
အီရန်နိုင်ငံကရေနံကျက်ဆက်ရုံရှိရာဘာဂျီမြို့ကို IS စစ်သွေးကြွလက်တွေကနေပြန်ပြီးတော့သိမ်းယူနိုင်ဖို့အီရတ်တပ်ဖွဲ့တွေဟာတနင်္ဂနွေနေ့ကဒုတိယအကြိမ်ထိုးစစ်ဆင်ခဲ့ပါတယ်။ညလုံးပေါတိုက်ခိုက်မှုအတွင်းအီရတ်မြောက်ပိုင်းမှာရှိတဲ့ဘာဂျီမြို့ရဲ့မြို့တဲကိုအီရတ်တပ်တွေသိမ်းနိုင်ခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အီရတ်အစိုးရကဘာဂျီမြို့ကိုစစ်သွေးကြွတွေလက်ကနေတကြိမ်ပြန်ရခဲ့ပေမဲ့နောက်မှပြန်ပြီးတော့လက်လွတ်ခဲ့တာဖြစ်ပါတယ်။IS စစ်သွေးကြွတွေနဲ့အနေနဲ့ရေနံတွေကိုရောင်းချလို့ရတဲ့ငွေကြေးတွေကနေစစ်အင်အားတိုးချဲ့ဖို့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ရေနံထုတ်လုပ်တဲ့နေရာတွေကိုအဓိကပစ်မှတ်ထားသိမ်းပိုက်နေတာပါ။အီရန်စစ်တပ်နဲ့အတူ Kurdish ပြည်သူစစ်တပ်ဖွဲ့ဝင်တွေဆီးရီးယားတပုံတွေရဲ့တိုက်ခိုက်မှုကို IS တွေရင်ဆိုင်နေရတဲ့အပြင်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကနေ့စဉ်လေကြောင်းစစ်ဆင်ရေးတွေနဲ့ IS တွေကိုပြစ်မှတ် IS ပြစ်မှတ်တွေကိုတိုက်ခိုက်နေတာပါဆီးရီးယားနိုင်ငံထဲမှာ IS တွေအခိုင်အမာထိန်းချုပ်ထားတဲ့ရက်ခါနဲ့ကိုဘာနီကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ဦးဆောင်တဲ့စစ်လေယာဉ်တွေကနေစနေနေ့မှာလေကြောင်းကနေ17ကြိမ်တိုက်ခိုက်ခဲ့ပါတယ်ရှင်
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲတွေအတွင်းလက်ရှိအာဏာရပါတီကအများစုအနိုင်ရထားတဲ့နေရာကနေရှုံ့နေသွားခဲ့ပါတယ်။သမ္မတကဥဆောင်အုပ်ချုပ်တဲ့ဒီမိုကရေစီနိုင်ငံအဖြစ်တိုင်းပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲနိုင်ဖို့ကြိုးစားနေတဲ့သမ္မတရီဂျက်တိုင်ယက်အာဒဝမ်အတွက်ဒါဟာကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ပါတယ်။မဲအရေးအတွက်69ရာခိုင်နှုန်းကိုရွတ်တက်ပြီးတဲ့အချိန်အထိမစ္စတာအာဒဝမ်ရဲ့အစ္စလာမစ်ဝါဒအခြေခံAKP တရားဥပဒေနဲ့ဖွံ့ဖြိုးမှုပါတီအနေနဲ့မဲရေအတွက်41ရာခိုင်နှုန်းသာအနိုင်ရသေးတဲ့အတွက်လွန်ခဲ့တဲ့၄နှစ် 2012 ခုနှစ်က50ရာခိုင်နှုန်းအနိုင်ရခဲ့တဲ့သမ္မတရဲ့ပါတီအတွက်မဲရေအတွက်တည်တည်တသာရော့ကျသွားတာဖြစ်ပါတယ်။တနင်္ဂနွေနေ့ညနေကတော့ဝန်ကြီးချုပ်အာခ်မက်ဒါဗူတိုလူက သူတို့ရဲ့ AKP ပါတီဟာမဲအများစုကိုအပြတ်အသတ်အနိုင်ရတဲ့ပါတီဖြစ်ကြောင်းထောက်ခံသူတွေကိုပြောကြားလိုက်ပြီးတိုင်းပြည်နိုင်ငံရေးတည်ငြိမ်မှုရှိအောင်ထင်းသိမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လွတ်တော်အတွင်းအမတ်နေရာစုစုပေါင်း950ရှိတဲ့အထက်က AKP ပါတီအနေနဲ့နေရာ68နေရာသာအနိုင်ရမှာဖြစ်တဲ့အတွက်အမတ်နေရာအများစုရရှိထားတဲ့ပါတီဖြစ်ဖို့18နေရာလိုနေပါတယ်။ကလူမျိုးစုတွေကိုလိုလားတဲ့ HDP ပြည်သူ့ဒီမိုကရေစီပါတီကလွတ်တော်အတွင်းပါဝင်နိုင်ဖို့အနိုင်ဆုံးလိုအပ်တဲ့မဲအရေးအတွက်ဆရာခိုင်နှုန်းအနိုင်ရလိုက်တဲ့အတွက်လွတ်တော်အတွင်းပထမဆုံးအကြံဖြည့်ဝင်ရောက်လာတော့မှဖြစ်ပြီးအမှတ်နေရ84နေရာအနိုင်ရနိုင်တယ်လို့လေ့လာသူတွေကခံမှန်းပြောဆိုနေကြပါတယ်
။ဥရောပမှာပုံမကောင်းမှုနဲ့ဘဝအခြေအနေကိုမျှော်လင့်ပြီးအနေအများတဲ့ညီတဲ့ပင်လယ်ကိုဖျက်ကျော်ကဒီနှစ်နွေရာသီကာလအတွင်းဥရောပနိုင်ငံတွေတဲကိုတရားမဝင်လာဖို့ကြိုးစားကြမယ်လစ်ဗျားလူမျိုးတန်တဝက်လောက်အထိရှိတယ်လို့ဒီတိန်တာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။မြေထဲပင်လယ်ကိုဖြတ်လာမဲ့တင်မောတွေပေါ်လိုက်ပါနိုင်ဖို့လစ်ဗျားမှာဆောင်ဆိုင်နေကြသူ၄သိန်းခွဲကနေ၅သိန်းလောက်ရှိနေတယ်လို့ဒီတိန်စစ်တင်မော HMS Barkwalk ရဲ့ကပတိန် Nick Cookie Press ကပြောပါတယ်။ရွှေပြောင်းလာရောက်ဖို့စူးစမ်းသူ900နီးပါးလောက်လိုက်ပါလာတဲ့တင်မော၄စင်းပင်လယ်ထဲမှာဒုက္ခရောက်နေတာကိုရဟတ်ရင်တစ်စင်းကတွေ့ရှိခဲ့ပြီးတဲ့နောက်သူတို့ကိုကယ်တင်ဖို့ဒီတိန်စစ်တင်ဘောဘောလ်ဝါကကိုဆေးလွတ်ခဲ့တယ်လို့ဒီတိန်ကောင်ဝေးဝင်ကြီးဌာနကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အလားတူလစ်ဗျားကန်ယိုရန်ကနေထွက်လာတဲ့အခြားတင်မော၃စင်းဘောကရွှေပြောင်းဝင်ရောက်ဖို့စူးစမ်းသူ316ဦးကိုအီတလီကန်ယိုရန်ဆောင်တင်မောတစ်စင်းကကယ်တင်ခဲ့ပြီးတဲ့နောက်အီတလီပိုင်လမ်ပဒူဇာကျွန်းကိုစိုက်ကပ်ခဲ့ပါတယ်ရှင်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာလက်ရှိထင်းသိမ်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်သူမဖြူဖြူအောင်ကို2015ခုနှစ်အတွက်ပြည်သူ့ကောင်ကြီးဆုရှင်အဖြစ်ရွေးချယ်ချီးမြှင့်လိုက်ပါတယ်ဒီနေ့ကနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာကျင်းပတဲ့ပြည်သူ့ကောင်ကြီးစုပေးပွဲအခမ်းအနားမှာ2015ခုနှစ်ဆုရှင်အဖြစ်တာယာဝတီထောင်မှာဖမ်းဆီးခံထားရတဲ့မဖြူဖြူအောင်ကိုဂုဏ်ပြုချီးမြှင့်လိုက်တာနဲ့ပတ်သက်လို့ပြည်သူ့ကောင်ကြီးအသင်းရဲ့ပြန်ကြားရေးတာဝန်ခံကိုထင်လင်းကအခုလိုပြောပါတယ်
အဖြစ်ပြောအောင်ဆိုလို့ရှိရင်လည်းနာဂင်ဖြစ်တဲ့ကာလကနေပြီးတော့ဒီနောက်ပိုင်းပေါ့နော်သူဘဝတစ်လျှောက်လုံးမှာကအနစ်နာခံရတယ်မိဘကလည်းဒီနိုင်ငံရေးကိစ္စတွေကြောင့်မလို့အတိတ်ဒုက္ခမျိုးစုံရောက်တဲ့ကြားထဲကနေပြီးတော့တိုင်းပြည်အတွက်ဟိုသူရောက်တဲ့အရွယ်မှာကြုံလာတဲ့အခက်အခဲပေါင်းများစွာတွေကိုသူကဟိုကိုကျိုးစွန်းနစ်နာခံပြီးဆောင်ရွက်တဲ့လူတယောက်ဖြစ်ပါတယ်ခင်ဗျာဒါကြောင့်မလို့ဟိုရွေးချယ်တာပါ
မဖြူဖြူအောင်ကိုစုကျင်းွေအဖြစ်အမေရိကန်ဒေါ်လာ1000နဲ့အတူပူးတွဲချိမြင့်တာလည်းဖြစ်ပါတယ်။ဒါ့အပြင်ပြည်သူ့ဂုံကြီးအထူးစုတွေကိုတော့တပိုင်းတနိုင်အခမဲ့စာကြည့်တဲ့ဖွင့်လှစ်သူကိုဇော်ဇော်မန္တလေးစာကြည့်တဲ့နဲ့အခမဲ့ဇီဝိတဒါနအစည်းကံဖွင့်လှစ်ထားသူဒေါက်တာနန္ဒဝင်းတို့ကိုဒေါ်လာ1000စီနဲ့ပူးတွဲဂုံပြုချိမြင့်ခဲ့ပါတယ်။ပြည်သူ့ဂုံကြီးအသင်းကို2010ပြည့်နှစ်ကပြပရောက်မြန်မာတိုင်းရင်းသားမိသားစုတွေကစုပေါင်းဖွဲ့စည်းတည်ထောင်ခဲ့ပြီးမြန်မာပြည်အတွင်းကအများအကျိုးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်နေကြတဲ့လူမှုတရေကောင်းတွေကိုနှစ်စီဂုံပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်2014ခုနှစ်အတွက်ပြည်သူ့ဂုံကြီးဆုရှင်ဖြစ်နာယေကူညီမှုအသင်းကစာရေးဆရာမတမ်းမြင့်အောင်ကိုပေးအပ်ချီးမြှင့်ခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံကစီနာဘန်မီးတောင်ကြီးဟာတနင်္ဂနွေနေ့တုန်းကပောက်ကွဲတော့မဲ့လက္ခဏာတွေပြနေတာကြောင့်မကြာခင်မှာမီးတောင်ပောက်တော့မယ်ဆိုတဲ့စိုးရိမ်စိတ်တွေကြည့်ထွားနေကြပါတယ်အင်ဒိုနီးရှားနိုင်ငံဆူမာထရာခရိုင်မြောက်ပိုင်းကအမြင့်ပေ 8,530 ရှိတဲ့ဒီမီးတောင်ကြီးဟာ၃နှစ်လောက်ငြိမ်နေခဲ့ရာကနေ2013ခုနှစ်စက်တင်ဘာလကစပြီးမကြာခဏပေါက်ကွဲဖြစ်ပေါ်နေတာပါဒီမီးတောင်ကြီးဟာမီးရှင်တောင်ဖြစ်ပေမဲ့လေမီးတောင်နားမှာနေကြတဲ့ရွာသားတွေဟာမီးတောင်အောက်တဝိုက်မှာပဲဟင်းသီးဟင်းရွက်တွေစိုက်ပျိုးထားကြပါတယ်ရှင
်ဆော်ဒီအာရေဘီယာနိုင်ငံအောက်တရားရုံးကအစ္စလမ်ဘာသာကိုစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ကြိမ်တန်းအချက်1000ပြစ်ဒဏ်ချမှတ်ခံထားရတဲ့ဘလော့ဂါတဦးရဲ့အမှုကိုအထက်တရားရုံးကအတည်ပြုလိုက်တာကြောင့်အတည်ပြုလိုက်တဲ့အကြောင်းဘလော့ဂါရဲ့ဇနီးဖြစ်သူကတင်းနေငွေတွေမှာပြောပါတယ်ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့အစည်းတွေကအသာနာခံနေတဲ့ကြားကပဲဘလော့ဂါရာဟစ်ဘာဒဝီဟာအခုနှစ်အစောပိုင်းမှာကြိမ်တန်းအချက်50အရိုက်ခံခဲ့ရတယ်လို့ဆိုပါတယ်ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့အစည်းတွေကအသာနာခံနေတာကို တနခံနေတာဟာနိုင်ငံတကာလူခွင့်ရေးစံညီစံညွှန်းတွေကိုချိုးပေါက်တဲ့အတွက်ဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယစ်ရိုက်ဒ်အယ်ဟူစိန်ကပြောကြားခဲ့ပါတယ်
။တင်းတက် Open Tennis ပြိုင်ပွဲအမျိုးသားဘောလုပွဲကိုတနင်္ဂနွေနေ့ကကျင်းပရမှာဆွစ်ဇာလန်နိုင်ငံသားစတန်ဝါရင်ဂါကကမ္ဘာနံပါတ်1ဆာဗီယိုနိုင်ငံသားNovak Djokovic ကို 6-6-6-3-6-4 နဲ့အနိုင်ရပိုဆွဲသွားပါတယ်။အခြား Grand Slam တွေအားလုံးကိုအနိုင်ရပူးပြီးပြင်သစ် Open Grand Slam တစ်ခုသာအနိုင်ရဖို့ Djokovic ရဲ့အားထုတ်မှုဟာ Wawrinka လက်ရည်ကိုအခြေအနေဖြစ်စေခဲ့ရပါတယ်ရှင
်။ဒါကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုယ်စော်ဝင်းထိုင်နဲ့မတ်အင်ဂျင်တို့ပြောပြပေးကြတာဖြစ်ပါရခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေမတင်ဆက်ခင်မှာမြန်မာနိုင်ငံကတိုင်းရင်းသားရေးရာသတင်းတပုတ်ကိုပြောပြပေးကြပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန်ပလောင်ရခိုင်တက်မတော်စတာတွေပါဝင်လက်မှတ်ရေးထိုးနိုင်မှသာတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ် NCA ကိုလက်မှတ်ထိုးမယ်လို့ကျင်းပနေတဲ့လော်ခီလာဂျီလာကံမှာတနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီအဖွဲ့သုံးဘွဲ့ကလည်းတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးညနေအဖွဲ့တဲကိုပြန်လည်ဝင်ရောက်ဖို့လည်းရှိနေပါတယ်တနင်္ဂနွေလို့အပြစ်ခတ်ရစေးညနေအဖွဲ့ NCCT ပါတိုင်းသား16ဖွဲ့လုံးမကြံရစ်စီပဲပါဝင်မှသာအပြစ်ခတ်ရစေးဖို့တက်ရောက်လာတဲ့အဖွဲ့တိုင်းကလက်ခံထားပါတယ်ဒီသတင်းကိုလော်ခီလာညီလာခံကိုတွားရောက်ပြီးတော့သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ညီလာခံ6ရက်မြောက်အထိတနင်္ဂနွေလုံးပြစ်ခတ်ရက်စရေးစာချုပ် NCA ကိုပဲအဖွဲ့အစည်းတီဆွေးနွေးခဲ့ပြီးဒီကနေ့မှစာချုပ်ပါအခန်းအလုံးကိုဆွေးနွေးမှုပြီးဆုံးခဲ့ပါတယ်။နှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်ကာလမှာဘယ်လူမျိုးစုတော်လှန်ရေးအဖွဲ့ကိုမှကုံစင်အောင်အစိုးရဘက်ကမတိုက်ခိုက်နိုင်ခဲ့ကြောင်းတဖွဲ့ဖွဲ့ကိုခြံထားပြီးဆက်တိုက်နေမယ်ဆိုခဲ့ရင်ပြည်တွင်းစစ်ဟာဘယ်တော့မှပြီးဆုံးမှာမဟုတ်ဘူးလို့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးညှိနှိုင်းရေးအဖွဲ့ NCCT ကောင်းဆောင်နိုင်ဟန်သားကပြောပါတယ
်။ရပ်ပြီးတော့နိုင်ငံဆွေးနွေးတဲ့နေရာမှာတတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည်စုံတဲ့အဖွဲ့တွေနောက်သူတို့ကိုယ်တိုင်ဒီ NCA ပေါ်မှာလက်ခံတဲ့အဖွဲ့တွေအားလုံးပါဝင်ရေးကိုလက်ခံထားတယ်အဓိကအဖြစ်ကတော့ဒီ NCCT အဖွဲ့ဝင်တွေနဲ့ ABSDF ကတော့ဒီမှာအများအားဆွေးနွေးကြည့်နိုင်နေတယ်ဆိုတော့နော်သူတို့ကတော့ဒီ NCA ပေါ်မှာအားလုံးကြည်လည်ပြီးသားဖြစ်တယ်သူတို့ကအားလုံးပါဝင်ရေးဆိုတဲ့အမှုပေါ်မှာရှိနေပြီးသားဖြစ်တယ်ခဲကအင်အားစုတွေကအတူတကွပါဝင်လက်မရေးထိုးပြီးတော့မှပြစ်ခတ်ရစေဖို့နောက်နိုင်ငံရေးဆွေးနွေးတဲ့ခါကျရင်အတူတူသွားဖို့အဲ့လိုအမြင်ရှိတယ်။တကယ်လို့အစိုးရဘက်ကဒီကျွန်တော်တို့စူးစူးစီးစီးရှိနေတဲ့ဒီအာစုတွေကနော်တချို့အဖွဲ့ကိုဒါတော့နောက်ချန်ထားမယ်ဆိုတဲ့ဟာကိုတော့ဒီမှာဆုံးဖြတ်ကြတယ်လေ။ဒါကိုတော့ကျွန်တော်လက်မခံဘူး
။ရခိုင်တပ်မတော်မှနိုင်ငံတကာဆက်ဆံရေးတာဝန်ခံကိုအေးထွန်းကတော့ NCCT အဖွဲ့မှာပြန်လည်ပါဝင်ရေးအတွက်ပြန်လည်စတင်ကတရားဝင်လှုပ်ဆောင်သွားဖို့ရှိကြောင်းသူ့လိုပြောပါတယ
်။အားလုံးပါရင်တော့ကျွန်တော်တို့လည်းအားမပါတော့။ဒီလိုကဟိုအကြောင်းအရာလေးတွေကိုအခြေခံပြီးကျွန်တော်တို့ပြောဖို့ဆုံးဖြတ်ကြတာပေါ့။အဲဒါအားလုံးကပါစီခြင်းနဲ့လူလူလားလားနဲ့ပြောကြဆိုကြဆွေးနွေးကြတော့ကျွန်တော်တို့ဘက်ကလည်းပါဖို့ဟောတာပြန်ပေးထားတာရှိပါတယ်
။ဆွေးနွေးမှုအရာစာချုပ်ပါအခန်း9ခန်းမှာပြင်ဆင်ဖြည့်ဆွက်ချက်15ချက်နီးပါးရှိပြီးအဲ့ဒီပြင်ဆင်ချက်တွေကိုတော့အစိုးရနဲ့တွေ့ဆုံဆွေးနွေးသွားမှာပါစာချုပ်ပါအခန်း3နဲ့အခန်း5စတဲ့အခန်းတွေမှာပြင်ဆင်ချက်တွေရှိခဲ့ပြီးအချို့အခန်းတွေမှာတော့စကလုံးဖြည့်ဆွက်ချက်တွေရှိတယ်လို့နိုင်ဟန်သားကပြောပါတယ
်ဒီနေ့အနေထားမှာတကယ်လို့ဒီနားလည်မှုရနိုင်ဖို့ပြောပြနော်လီလာမရှာတော့ဘူးဆိုရင်တို့ကလည်းအစ်အင်အားကိုအားကူးပြီးတော့တိုက်လာမယ်ဆိုရင်တော့ဒုက္ခလည်းမဖွဲမချောင်တာတော့သိခုခံရမှာဒါပေမဲ့ကနေ့အနေထားမှာကျွန်တော်နိုင်ငံမှာနိုင်ငံရေးဘက်မှာတာဝန်ယူနေတဲ့ဆက်ဆက်မှုရှိနေတဲ့ခေါင်းဆောင်တိုင်းကတို့နိုင်ငံရဲ့ပြဿနာကိုဒါစပွဲခုံပေါ်မှာဖြေရှင်းမှပြည်လည်နိုင်မယ်ဆိုတဲ့ဟာအလင်းနဲ့ရှိနေကြပြီဖြစ်တယ်အခြေအနေကလည်းတော်တော်လေးတွန်းပို့လာနေပြီလူလူအများစုကလည်းတောင်းဆိုနေပြီနိုင်ငံတကာကလည်းတောင်းဆိုနေပြီဆိုတော့ယူယူမိုက်မိုက်နဲ့လုံမဲ့ပုံကူမျိုးရှိနေမှာတော့မထင်ဘူ
းလက်ရှိ NCCT 16ဖွဲ့မှာအချို့အဖွဲ့တွေကတိုက်ပွဲတွေဖြစ်ပွားမှုမရှိပေမဲ့လက်နက်အင်အားနည်းပါးမှုတပ်ဖွဲ့စည်းမှုမှာတိကျတဲ့တပ်ပိုင်းဆိုင်ရာဖွဲ့စည်းမှုလည်းမြေလှုပ်ရှားမှုစတဲ့အချက်တွေမရှိတာကြောင့်အပြစ်ခတ်ရစဲဖို့မလိုဘူးလို့အစိုးရဘက်ပိုင်းကပြောမှုတွေရှိပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကတော့ NCCT အဖွဲ့ဝင်တွေထဲမှာဒ ီလိုအဖွဲငယ်တွေအတွက်အဖွဲအစည်းတစ်ခုမှတာဝန်ယူပြီးအဲ့ဒီအဖွဲစည်းအောင်မှလက်မှတ်ထိုးဖို့လှုံ့ဆော်သွားဖို့အစိုးရနဲ့ဆွေးနွေးမှုတွေရှိခဲ့ပေမယ့်အခုချိန်ထိအဖြေမရသေးပါဘူး။ညီလာခံကနေထွက်လာတဲ့ပင်စင်ဖြည့်ဆွက်ချက်15ချက်ကိုအစိုးရနဲ့ပြန်လည်ညှိနှိုင်းဖို့အတွက်အဆုံးဖြတ်ပေးနိုင်မယ့်ခေါင်းဆောင်တွေပါဝင်တဲ့အဖွဲတစ်ဖွဲ့ကိုဖွဲ့စည်းသွားဖို့ဒီညီလာခံကနေစီစဉ်လျက်ရှိပါတယ်။ဒီအဖွဲ့ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကံပလောင်ရခိုင်တပ်မတော်တွေ NCA မှာပါနိုင်ဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးသွားမယ်လို့ပြောပါတယ်။ဒီဖွဲ့ဖွဲ့ရင်းနဲ့ဘလို့ဆွေးနွေးသွားမလဲဆိုတာကိုတော့ဆက်လက်ဆွေးနွေးမယ်ရှေ့လုပ်ငန်းစဉ်များဆိုတဲ့ခေါင်းစဉ်မှာသာဆွေးနွေးဖို့စီစဉ်ထားတယ်လို့တိုင်းရင်းသားတွေကပြောပါတယ်။လက်ရှိမှာ NCCD အဖွဲ့ဝင်16ဖွဲ့ဖြစ်တဲ့တိုင်းရင်းသားအဖွဲ့တွေမှာကိုကံရခိုင်တပ်မတော်အပါအဝင်အဖွဲ့၅ဖွဲ့ကိုအစိုးရကလက်မှတ်ခံထားတာကြောင့်ဒီအဖွဲ့တွေနဲ့ပတ်သက်ပြီးနှစ်ဖက်ဆက်လက်ဆွေးနွေးသွားရမှာပါ။ခုနောက်ဆုံးထွက်ပေါ်လာတဲ့ပြင်ဆင်ဖြည့်ဆွက်ချက်အချက်15ချက်ကိုတိုင်းရင်းသားများဘက်ကလက်ရှိချိန်ထိတိကျစွာထုတ်ပြန်ခြင်းမရှိသေးပါဘူး။မနက်ဖြန်မှဆွေးနွေးပွဲကိုဆက်လက်ကျင်းပမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စနဲ့ရှေ့လုပ်ငန်းစဉ်ကိစ္စစတာတွေကိုဆွေးနွေးမှာဖြစ်ပါတယ်
။ဒါကတော့မတ်မီခသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ကလူငယ်တွေကြားမှာဖြစ်ချင်တဲ့မျှော်လင့်ချက်တွေဆုံးရှုံးပြီးတော့အနာဂတ်ပျောက်နေကြတာလို့လူထုအမြင်ဖွင့်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ Ensan ပညာရေးကွန်ရက်ကဖလာလန်တော်ကပြောပါတယ်စစ်ပွဲတွေကြောင့်မျှော်လင့်ချက်တွေကုန်ဆုံးသွားကြတဲ့လူငယ်တွေတော်တော်များများဟာကြောက်တူးသမားတွေဖြစ်ကုန်ကြသလိုမူရစ်စည်းဝါးရဲ့ကြေးကျုံနေလဲဖြစ်သွားကြတာကိုတွေ့ရတယ်လို့ BOE နဲ့တီးတန့်တွဲဆုံမေးမြန်းကမ်းမှာသူကပြောပါတယ်အမေရိကန်အစိုးရရဲ့ White City အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုဥပဒေပြည့်ရဲနဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေကိုပညာတော်တွေဖြစ်လေ့လာဖို့ Washington DC မြို့တော်ကိုရောက်ရှိနေစဉ်မှာဖလာလန်တော်ကိုဒီလိုကတွေးဆုံမေးမြန်းထားတာပါမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြပါခင်ဗျာ
ဖလာလမ်နော်ကဒီကချင်ပြည်နယ်မှာပေါ့နော် education ဒီပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့အဖွဲ့အစည်းဆိုတော့လေအဲ့ခုဒီကချင်ပြည်နယ်မှာပညာရေးနဲ့ပတ်သက်ပြီးဘာတွေလုပ်ပေးနေလဲရှင်
ဟုတ်ကဲ့ဟိုဟာကျမတို့အင်စန်ဘောနော်နောက်ဆောင် education network ဆိုပြီးတော့ကျမတို့မြကြီးနားမှာရုံးဘောနော်ဖွင့်ထားပါရှင်အဲ့ဒီထက်မှာကျမတို့အဓိကအားချင်းဘောနော်နှစ်ခုပေါ့sector နှစ်ခုကျမတို့အခန်းကဏ္ဍနှစ်ခုအနေနဲ့ကျမတို့လုပ်နေတယ်တစ်ခုကပါလဲဆိုတော့ကျမတို့အဲ့ဒီမြကြီးနားမှာပဲအဒီမန်ခရင်းမှာဘောနော်ဆယ်လအဲ့မှာဟိုဟာ border ထားပြီးတော့ကျမတို့အဆောင်ထားပြီးတော့ဗောနော်ကျမတို့ဟိုဟာ English TOEFL preparation လုပ်ပေးရပြီးတော့ကျမတို့ civic education သင်ပေးရပြီးတော့နောက်ထပ်တစ်ခုကဘာလဲဆိုတော့ကျမတို့အဓိကဗောနော် civic education ဒီ mobile training လုပ်ပေးရ civic education တသက်ဗောနော်ဒီကချင်ပြည်နယ်မှာကချင်ပြည်နယ်ပြီးတော့ကျမတို့ကချင်ပြည်နယ်သားမကဘူးတခြားဗောနော်ဒီရှမ်းပြည်နယ်ဘက်လည်းကျမတို့ဟိုလွန်ခဲ့တဲ့ဟို February တုန်းကကျမတို့ရှမ်းပြည်နယ်ဘက်မှာလည်းတော်လုပ်ဖြစ်တယ်
โอเคအဲ့တော့ကချင်လူငယ်တွေကိုဘယ်လောက်လောက်လုပ်ပေးနိုင်လဲရှင
်အဓိကကျမတို့ကဘယ်လိုမျိုးလူငယ်တွေကိုကျမတို့ဟိုဟာ selection အနေနဲ့ဟိုမျိုးလုပ်လဲဆိုတော့ကဒီစေတန်းအောင်ပေါ့နော်စေတန်းအောင်ပြီးတော့တခြားဒီ further study လုပ်ချင်သေးတယ်ဆိုတော့ဒီလူငယ်တွေကိုကျမတို့လလန်းခေါ်တယ်ပြီးတော့တခြားကဒီgraduate ဖြစ်တဲ့လူငယ်တွေပေါ့ဒီကြောင်းပြီးပြီးတက္ကသိုလ်ပြီးပြီးပြီးတော့ဘာမှဟိုဘယ်လိုပြောမလဲအလုပ်လည်းတခြားမလုပ်ချင်သေးဘူးပြီးတော့တခြားဒီနိုင်ငံခြားကြောင်းတွေဆက်သက်ချင်တယ်ဆိုတဲ့လူတွေကိုလည်းကျမတို့လက်လန်းခေါ်တယ်ဟုတ
်ဟုတ်ဟုတ်ပြီအဲ့တော့ကချင်ပြည်နယ်မှာကအခုဟာတိုက်ပွဲတွေဟာဖြစ်နေစေပဲပေါ့နော်ဆိုတဲ့အခါမှာအဲ့ကချင်လူငယ်တွေအတွက်ပညာရေးအခြေအနေရောဘယ်လိုရှိလဲရှင်
ကချင်လူငယ်တွေရဲ့ပညာရေးဆိုတော့ကျမခဏကျမကဒီဟို civic education ပေါ့နော် civic education training ကဘယ်လိုမျိုးလဲဆိုတော့ကျမတို့ဒီနယ်တွေနယ်တွေကျမတို့ mobile ပေါ့နော်ဒီလိုမျိုးလက်ပတ်ပြီးတော့ကျမတို့ civic education 45ရက်တင်တန်းကိုကျမတို့ပေးရဲအဲ့ဒီအချိန်မှာတချို့ကျမတို့ဒီဒီစစ်ဘေးတန်းကြောင့် IDP camp မှာလာနေရတယ်တချို့လူငယ်တွေတချို့လူငယ်အဲ့ဒီ IDP camp ထဲမှာမှဆယ်တန်းအောင်ပီးသားလူတွေကနေတယ်ဘာဖြစ်လို့ဆိုသူတို့ကဒီဆယ်တန်းဆိုတော့ဆယ်တန်းတက်ဖို့ပေါ့နော်ဆယ်တန်းဒီအဲ့ဒီနှစ်မှာပဲသူတို့ဖြေမယ်ဆိုတဲ့နှစ်မှာပဲသူတို့စီမှာအခွင့်အရေးမရတော့ဘူးဒီစစ်ဘေးကြောင့်သူတို့တွေပြောင်းရွှေ့ရတဲ့အထက်မှာသူတို့တွေပါသွားတယ်အဲ့လို့ဆိုတော့သူတို့တွေစီမှာအဲ့လိုအခွင့်အရေးမရှိဘူး အဲ့ဆိုကျမတို့စဉ်းစားထားတစ်ချက်တော့ရှိတယ်ပေါ့နော်ကျမတို့ကအခုလောလောဆယ်ကဒီလူငယ်တွေဆိုလဲကျမတို့ကဒီဟိုဆယ်သန်းအောင်ပြီးတော့ဒီဟိုကဟိုဘွဲရပြည့်ရဲ့လူတွေကိုကျမတို့ကထားဒီဟိုဦးစားပေးရကိုဆိုတော့ကျမတို့ကဒီအခုဂျွန်အနောက်ဆုံးဘက်ကနေပေါ့နော်ကျမတို့ဒီ IDP camp မှာဘသူမဆိုပေါ့လူငယ်အားလုံးဘသူမဆိုဒီIDP မှာရှိတဲ့လူငယ်အားလုံး civic education ပညာကိုတင်ယူနိုင်ဖို့အတွက်ကျမတို့ပြင်ဆင်ထားတာရှိတယ်ကျမတို့ဂျွန်လာနောက်ဆုံးဘက်ကနေ
ဟုတ်ကဲ့ဆိုတော့ဒီညီမတို့အလို့လိုက်ပြီးတော့လှည့်လည်ပြီးတော့ဗောနော်ကချင်ပြည်နယ်မှာလှည့်လည်ပြီးတော့ပညာတွေလိုက်ပြီးတော့ဟိုဟိုပညာတင်ကြားရေးကိစ္စမှာဆောင်ရွက်ပေးနေတဲ့အခါမှာညီမပြောတယ်တွေ့ရတယ်ဒီကချင်လူငယ်တွေကစစ်ကြောင့်စစ်ပေးကြောင့်အရာရာဆုံးရှုံးနေတယ်ဆိုတော့အဓိကဟိုဒီပညာရေးပါဝင်ဆိုတော့နောက်ဘာတွေဘလို့မျိုးဆုံးရှုံးနေရလဲသူတို့တွေက
သူတို့တွေဖြစ်ချင်နေတဲ့အရာတွေအားလုံးသူတို့တွေဆုံးရှုံးတယ်ဥမာတချို့မိသားစုဆိုရင်ဗောနော်သူတို့ဒီစစ်ဘေးမကြုံခင်မှာပေါ့စစ်ဘေးမကြုံခင်မှာသူတို့မိသားစုကဒီကလေးကိုကြောင်းထားနိုင်တယ်အဲမြစ်တီနားမှာအကယ်၍များဒီလိုက်စာနဲ့နှီးတဲ့ဒေတာကဆိုလို့ရှင်အခုကအားလုံးကဟိုတကယ်မီးဟိုဟာပြာကျနေတဲ့အိမ်လေးကြီးပဲပေါ့နော်အဲ့ဒီမိသားစုတွေကအရင်ဆုံးကတော့သူတို့တွေကတောင်ရခုမဲ့ဘာပဲလုပ်လို့ပေါ့သူတို့ရတဲ့ပတ်စံနဲ့သူတို့တာသမီးတွေကိုသူတို့ရဲ့အနာဂတ်အတွက်တာသမီးတွေရဲ့အနာဂတ်အတွက်သူတို့တွေထားနိုင်တယ်အခုကအဲ့လိုမျိုးထားနိုင်ဖို့နေနေတတာ IDP တွေကိုတရက်အစာတောင်မှနေရာချက်ပဲပေါ့နော်ပြီးတော့လဲဆိုတော့ကဒီလူငယ်တွေရဲ့အနာဂတ်ကဘလို့မှမျောလင့်လို့မရမျောလင့်ချက်မရှိတဲ့ဘဝဖြစ်နေတယ်
ဟုတ်ကဲ့အဲ့ဒီခါမှာဒီလူငယ်တွေကအဲ့လိုအနာဂတ်သူတို့မရှိတဲ့မရှိဘူးပေါ့နော်သူတို့ရှိမှလောလောဆယ်အခြေအနေရအနာဂတ်တွေပြောင်းနေတဲ့ခါကျသူတို့ဘာလုပ်ကြလဲ
သူတို့တွေကဘာလုပ်ကြလဲဆိုတော့တချို့လူငယ်တွေအာဖက်ကန်တက်တယ်ကြောက်တူဆိုပြီးတော့နော်ဖက်ကန်သွားတဲ့လူတွေရှိတယ်ပြီးတော့တချို့လူငယ်တွေကျတော့အာသူတို့တွေအဲ့လိုမျိုးဒီဘဝမိသားစုရဲ့အာမိဘတွေရဲ့အုတ်ထင်းမှုအောက်မှာမရှိတော့တဲ့ကလေးတွေကဟိုဟာမျိုးအပြင်ရောက်ပြီဆိုတော့လည်းသူတို့ဆေးတုံးကြတယ်ဆေးဆွဲသွားတဲ့ကလေးတွေပေါ့နော်ဒီဘိန်းဘိန်းရဲ့ကျေးကျွန်ဖြစ်သွားတဲ့ကလေးတွေလည်းအများကြီးရှိရပေါ့အခုကချင်ပြည်နယ်မှာအဓိကကျမတို့မူရည်စေဝါနဲ့ပတ်သက်ပြီးတော့ပေါ့နော်မူရည်စေဝါရဲ့ကျေးကျွန်ကိုအဓိကဟိုဟာတွေးကြုံခံစားနေကြတာရလဲဟိုကချင်လူငယ်တွေအများကြီ
းအဲ့ဒါဘလောက်များလဲဥပမာတကယ်လို့ရွာတရာရောက်တယ်လို့ဒါမှမဟုတ်လို့ရှိရင်ပေါ့နော်ဒီလူငယ်အများစုဖြစ်နေရတာဟုတ်တယ်ဘလောက်ထိများလဲဘလောက်ထိအခြေအနေစိုးနေလဲသူတို့အခြေအနေ
ရွာတရာထဲမှာမိသားစုရွာတရာထဲမှာမိသားစုအကဲရင်များအင်ချေပေါင်းတရာရှိရဲဆိုပါဆိုဒီအင်ချေပေါင်း90လောက်ကဒီမူရစီဝါနဲ့မကင်ဘူးဖြစ်နေ
အဲ့တော့ညီမတို့ဒီလိုက်ပြီးတော့ပညာတွေတင်ကြားပေးတယ်လူငယ်တွေကိုပေါ့เนาะအဲ့ဒီခါမှာသူတို့ရဲ့ပညာပေါ်မှာလိုချင်တဲ့စိတ်လူငယ်တွေရဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်ကျမတို့ပထမဆုံးပေါ့เนาะကျမတို့ပထမဆုံးဒီCivic Education လို့တောင်းကပထမအတွေ့အကြုံပေါ့သူတို့တွေကCivic Education ဆိုတာဘာဆိုတာနားမလဲဘယ်လိုပြောမလဲဘာတင်မယ်ဆိုတာလည်းသိလည်းမသိဘူးအဓိကကျမတို့ကသူတို့တွေကိုအမြင်ဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒီသူတို့တွေရဲ့civic education ဆိုတာဘာလဲဆိုတာအမြင်ဖွင့်တဲ့အပိုင်းပဲကျမတို့ကအရင်ပြောပြရတယ်သူတို့တွေကိုဘာလဲဆိုတဲ့ဟာပေါ့နော်ဘလို့ဘယ်ဟာတွေကနိုင်ငံသားတိုင်းတည်တည်တိထိုက်တဲ့အသိပညာဆိုတဲ့ဟာကိုကျမတို့မြန်မာနိုင်ငံကအစိုးရတွေကပေါ့နော်ဒီဟာကိုနိုင်ငံသားတိုင်းကိုမတိခိုင်းမမြင်ခိုင်းတဲ့အတွက်ကြောင့်ပေါ့နော်ကျမတို့မတိခဲ့ဘူးဒါပေမဲ့အခုကတိရတော့မယ်ဆိုတော့သဘောထားနေပေါ့နော်ကျမတို့သူတို့တွေကိုအမြင်ဖွင့်ပေးရပေါ့နော်အမြင်ဖွင့်ပေးတယ်သူတို့တွေတကယ်ဒီကလေးတွေကသူတို့တွေဘာမှမတိဘူးပထမလာတော့ကဒါပေမဲ့သူတို့ရဲ့အတွေ့အမြင်ကကျမတို့45ရက်လောက်တာပေါ့နော်45ရက်လောက်တာကျမတို့ English လည်းတင်မယ် Grammar ပေါ့နော် Grammar လည်းတင်မယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပထမဆုံးကကျမတို့ပူတာအောင်မှာလောက်တယ်ပူတာအောင်မှာကျတော့ဒီသ ူတို့တွေကဒီ English ဒီ grammar တင်တန်း grammar ဆိုရဲဟာတွေတင်ဖို့လဲတင်တန်းပေးဖို့နေရာလဲမရှိဘူးတင်ယူဖို့လဲသူတို့တွေမှာအခွင့်မကြုံဘူးအဲ့လို့ဆိုတော့ကျမတို့ကအဲ့ဒီအတွက်စဉ်းစားပြီးတော့ကျမတို့ဘောနော်ဒီဟို grammar section လေးထည့်လိုက်တယ်အဲ့လို့ဆိုတော့ညတော့အဖြစ်လူတွေကကျမတို့ဒီ education network ကိုသူတို့မြင်ကြတာကဟိုဟာ English သင်ပေးတဲ့ဘောနော် training center အနေနဲ့မြင်ကြတယ်အဲ့လို့ဆိုတော့ကျမတို့သူတို့တွေဒီလိုမျိုးဘောနော်သူတို့ရဲ့အမြင်ဘောနော်မပြောင်းလဲသွားအောင်ကျမတို့မနှဲဆွဲခေါ်ရပါဘောနော်ကျမတို့ကဟိုဟာ English သင်တာအခုဒီဟာကဘောနော်အဓိက civic education လောက်တာပါဟိုဟာလူသားတွေအားလုံးဒီတိုင်းတူပြည်သားဒီဟိုဟာနိုင်ငံသားအားလုံးတည်တည်တည်ထိုက်တဲ့ပညာရေးကိုကျမတို့သင်နေတာပါ English ကပေါ့เนาะဒီမှာဟိုဟာခင်ဗျားတို့ပေါ့เนาะဒီចောင်းသူចောင်းသားတွေဟိုဟာဒီမှာသူတို့ရဲ့အခွင့်အရေးမရှိလို့ပေါ့เนาะကျမတို့ထည့်ပေးတာဟုတ်တယ်ဆိုပြီးတော့တည့်ယူရအောင
်အဲ့တော့ဒီဆွဆွ Civic Education လူတို့ပညာပေးတဲ့ဘာသာရပ်မှာကြတော့ဟိုညီမတို့အခုဘာတွေသင်ပေးနေလဲအဲ့ဒီ Civic Education မှာ
အဲ့ဒီအထဲမှာအဓိကအားဖြင့်ပေါ့เนาะဒီကျမတို့ရဲ့ Constitution ပေါ့constitution အဲ့ဒီစာအုပ်လေးလဲကျမတို့သူတို့တင်ပေးရ
ပြီးတော့
ဖွဲ့စည်းပုံအခြေခံဥပဒေပြီးတော့လူအခွင့်အရေးဆိုတာဘာလဲပေါ့ပြီးတော့ democracy ဆိုတာဘာလဲပေါ့နိုင်ငံရေးဆိုတဲ့ဟာကိုဘယ်လိုနားလဲလဲပေါ့နော်နိုင်ငံရေးဆိုတဲ့ဟာဘာလဲဆိုတဲ့ဟာမျိုးတွေပြီးတော့ကျမတို့ဒီအမျိုးသမီးအခွင့်အရေးတွေပေါ့နော်ပြီးတော့ဒီတခြားငင်းချမ်းရင်းနဲ့ပတ်သက်တဲ့ peace and conflict study အဲဒီဟာနဲ့ပတ်သက်ပြီးတော့ဘောနောပြီးတော့ဒီ negotiation process တွေဆွေးနွေးညှိနှိုင်းမှုတွေဘောနောဆက်ဆက်ညှိနှိုင်းမှုအဲဒီဟာတွေကျမတို့တင်တယ်
တင်ပြရဆိုအဲ့တော့အဲ့လိုတင်တန်းတစ်ခုပေးသွားလို့ရှိရင်ညီမတို့ရလာအကျိုးရလာပေါ့လေအဲညီမတို့ရဲ့ထိရောက်မှုရောဘယ်လိုသုံးသပ်မိလဲရှင
်ကျမတို့ရဲ့ကျမတို့ဘောနောအများအားတင်ပြီးပြီဆိုရင်ကျမတို့အများအားသူတို့စီက feedback ယူတယ်ပြီးအဲ့ feedback ယူရတာကစာပေါ်မှာပဲရှိရပါဘူးเนาะအဲ့ feedback ကဒါပေမဲ့သူတို့လက်တွေ့လှုပ်ဆောင်သလားမလှုပ်ဆောင်ဘူးလားဆိုတာကဘာလို့လဲဆိုတော့သူတို့တွေပြီးပြီအဲ့တင်တန်းတစ်ခု45တင်တန်းပြီးပြီဆိုတော့သူတို့တွေတကယ်ပညာရေးပေါ်မှာစိတ်ဝင်စားလာလားဘယ်လိုင်းမှာစိတ်ဝင်စားလာလဲဆိုတာပေါ်လာတယ်ဘာလို့ကြည့်လဲဆိုလို့ရှင်သူတို့တွေတကယ်တမ်းဒီ45ရက်ပြီးပြီသူတို့ပညာရေးပေါ်မှာစိတ်ဝင်စားလာရဆိုတော့သူတို့တွေညီမတို့ဆယ်လာကိုသူတို့ apply လာကြတယ်ပြီးတော့တခြားလူငယ်တွေဆိုရင်သူတို့ဒီဟိုဟာညီမတို့ကဒီသူတို့ community ကသူတို့ရဲ့ religious နဲ့ပတ်သက်တဲ့သူတို့ရဲ့ church ဘာသာရေးဒီသူတို့ရဲ့ christian ဆိုရင်သူတို့ရဲ့ church မှာသူတို့ဒီလူငယ်တွေရဲ့ကန္တာမှာသူတို့ပါဝင်လှုပ်ရှားလာတယ်လူငယ်တခြားလူငယ်တွေသူတို့တွေသူတို့တင်ထားတဲ့ဟာတွေပေါ့နော်သူတို့တွေဝေငှပေးတဲ့ဟာတွေပေါ့နော
်အဲ့လိုမျိုးတွေကတော့ထိရောက်မှုရှိတယ်ဟုတ်က
ဲ့ဟုတ်ကဲ့ကျမတို့အနေနဲ့လည်းပေါ့နော်ထိရောက်တယ်အရန်ထိရောက်တယ်လို့ကိုယ့်ဘာကိုပေါ့နော်ကိုယ့်ဘာကိုထင်ယူတာမဟုတ်ပါဘူးသူအများအမြင်ပေါ့နော်ထိရောက်တယ်လို့
ဘယ်လောက်ကြာပါလဲဘယ်နှစ်လောက်ရှိပြီလဲအဲ့ဒါတွေလောက်တာ
ဒီဟာလောက်တာက2012ကနေစလောက်ဖြစ်တာ
ဟုတ်ကဲ့လူငယ်တွေအတွက်အဲ့လိုပေါ့နော်ပညာပေးရေးဒီကချင်ပြည်နယ်မှာဒီပညာရေးနဲ့ပတ်သက်ပြီးလုပ်နေတဲ့အခါမှာအဓိကပေါ့နော်ဟိုလိုအပ်ချက်တွေဘာရှိလဲဖြစ
်လိုအပ်ချက်တွေကတင်တန်းတိုင်းတင်တန်းတိုင်းပေါ့နော်ဟိုအများတန်းကလိုအပ်ချက်တွေကအများတန်းရှိနေတယ်အဓိကအချင်းပေါ့နော်ဒီလူငယ်တွေအတွက်ကျမတို့ကတကယ်ဥပမာပေါ့နော်တင်တန်းသင်ခန်းစာတစ်ခုသူတို့ပေးတယ်ဆိုလို့ရှိရင်ကျမတို့အတွက်က teaching material ပေါ့နော်ဒီတင်ထောက်ကူပစ္စည်းတွေပေါ့နော်တစ်ခါလေသူတို့အတွက်မလုံလောက်တဲ့ဟာမျိုးတွေဥပမာပေါ့နော်ပြီးတော့တခါတလေကျမတို့နေရာမရောပေါ့နော်နေရာမရောဆိုတော့ဒီနေရာလုံမယ်ဆိုလို့ရှင်ဒီကလူတွေနဲ့ဆက်တွေ့ပြီးတော့ပေါ့နော်လှုပ်ရတယ်ပေါ့နော်အဲ့ဒီထက်ကဒေတာခံနေနဲ့ဆက်တွေ့ပြီးတော့လှုပ်ရတယ်ဒါပေမဲ့ဒေတာခံတွေကနေရာမပေးဘူးဆိုလို့ရှင်ကျမတို့အဲ့ဒီထက်မှာတင်တန်းလှုပ်လို့မရဘူးပေါ့ဘလောက်လှုပ်ချင်လဲလှုပ်လို့မရအဲကြောင့်ဒီဆက်သွယ်မှုပေါ့နော် communication ပေါ့ဒီ data နဲ့ကျမတို့ဂျာကဆက်သွယ်မှုတွေမှာကျမတို့ဘယ်လိုပြောမလဲအခက်အခဲရှိရဲ
အခုလို့လာပြီးတော့ပေါ့နော် video လာပြီးတော့ဒီ interview ဖြေကြားပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ရှင်ကျမကလည်းကျေးဇူးအများကြီးတင်ပါတယ
် view American အတန်ရဲ့တလင်းလာနေမနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာ VOA American အတန်ကနေတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်VOA American အတန်ရဲ့မြန်မာပိုင်းစီစဉ်ရဲ့တည်င်းနဲ့စီစဉ်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်း나유ရဲ့အစီအစဉ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါမြန်မာပြည်တွင်းရေးသုံးသပ်ချက်မှာဆိုရင်တော့
ဒေါ်လာငွေကြေးဈေးကွက်2မျိုးဖြစ်နေရတဲ့အကြောင်းရင်းကတော့အစိုးရဟာတရားဝင်ငွေလဲကောင်တာတွေရဲ့နိုင်ငံသားငွေလဲလဲနှုန်းကိုကန့်သတ်သတ်မှတ်ပေးထားပြီ
းဦးစီသူအောင်မြင့်ရဲ့တင်းသုံးသက်ချက်မှာကြားကြမှာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ကပြည်စာများကဏ္ဍကိုနားဆင်ကြအောင်ပါမအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံးတော့ဗီဒီယိုကိုအမြဲတမ်းနားဆင်နေပုံရပြီးတော့ VOA ကထုတ်လွှင့်ပေးတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်။VOA ကနေပြီးတော့နိုင်ငံတကာသတင်းတွေကိုစောင့်ပြီးတော့နားထောင်နေပုံရတဲ့သောရရှင်တယောက်ရဲ့စာမှာတော့သူကပြက်ပြက်သားသားထောက်ခံပါတယ်ဆိုတော့ကျမတို့ထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ်
။ FIFA ကထိတ်တန့်ရာရှိကြီးတွေကိုအကျင့်ပြက်ခြားစားမှုနဲ့ဖမ်းဆီးလိုက်တာကိုမြန်မာနိုင်ငံသားပြည်သူတယောက်အနေနဲ့အပြေးဝထောက်ခံပါတယ်။ဒါဘောလုံးဝင်းတစ်ခုတွေမဟုတ်ပဲကဘာကြီးမှာအာဂရီလိုက်စားမှုကဘလောက်အရေးကြီးတယ်ဆိုတာလိုအပ်နေတယ်ဆိုတာပြလိုက်တာပါပဲ။ထိရောက်စွာအရေးယူပါ
ကမ္ဘာဖော်လုံးအဖွဲ့ချုပ်ကအရာရှိကြီးတွေကိုအဂတိလိုက်စားမှုနဲ့အရေးယူနေတဲ့ကိစ္စသတင်းကိုနားထောင်ပြီးတော့ဒီသောရရှင်အခုလိုမျိုးတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ကျော်နိုင်ဆိုတဲ့သောရရှင်တယောက်ကလည်းစာရေးပြီးတော့သူသိချင်တာတစ်ခုကိုမေးလာတာပါ
။အကြံပြုလောဆိုတော့အခုလို VOA ကသတင်းပေးပို့မှုရဲ့ဓာတ်ရိုက်ကြည့်လို့လည်းရနေပြီ။အတန်ဖိုင်လဲနားဆင်နေရလို့ကျွန်တော်အရန်ကျေးဇူးတင်ပါတယ်။တစ်ချိန်လုံးရေဒီယိုနဲ့နားထောင်ရတဲ့ဒုက္ခတစ်ခုတော့လွတ်မြောက်သွားပါပြီ။အရင်တုန်းကလို့မနဲ့ညအချိန်ကိုထိုင်ဆောင်စရာမလိုတော့လို့ပူတော်ကောင်းပါလေဗျာအခုဟာတခုမရှင်းတာက www.voanews.com ပြီးတော့ဘာရိုက်ရမယ်မသိတဲ့ပြဿနာပဲကြံပါတော့တယ်ဒါလည်းအဆင်ပြေရင်ကူညီပါအောင်လို့မြစ်တာရက်ခံပါတယ်ဒီနေရာကနေမြန်မာပြည်ကသတင်းတွေပို့လို့ရတယ်ဆိုတော့အဆင်ပြေတာပေါ့ဗျာ VOA ဝိုင်းတော်သားများအားလုံးကျန်းမာစေကြောင်းဆုတောင်းပါတယ်မင်္ဂလာရှိတဲ့နေ့လေးတွေဖြစ်ပါစေဗျာ
ဟုတ်ကဲ့ပါဒီကိုကျော်နိုင်ကိုဖြည့်ကြားပေးရမယ်ဆိုရင်တော့ www.voanews.comအဲ့ဒီလိပ်စာရဲ့အနောက်မှာ slash အင်္ဂလိပ်လိုဆိုရင် slash မြန်မာလိုဆိုရင်တော့မြင်းဆောင်လေးကိုပြောတာပါအဲ့မြင်းဆောင်လေးကိုရိုက်လိုက်ပြီးတော့မှ Burmese B-U-R-M-E-S-E လို့ရိုက်လိုက်တဲ့အခါမှာကျမတို့ရဲ့ internet ပေါ်က VOA website ကိုရောက်နိုင်ပါတယ်ရှင်အဲ့ဒါကိုပြောတာပါလိပ်စာအပြည့်စုံက voanews.com/burmese ဖြစ်ပါတယ်အခုလိုမျိုး email ကနေစာရေးပြီးတော့ဆက်သွင်းရင်လည်းအဆင်ပြေပါတယ်နော် VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီထဲမှာတော့ဒီမလကုံတော့ရေးထားတဲ့စာပါအဲ့တုန်းကဒီမြန်မာနိုင်ငံကအပြောင်းအလဲတစ်ခုနဲ့ပတ်သက်ပြီးတော့သူအခုလိုရေးလာပါတယ
် VOAC စာရေးချင်တာကြားပါပြီမရေးပြတာတော့ခွင့်လွတ်ပါအခုလက်ကတိုးတဲ့အခြေအနေကရုပ်ဆိုးလာတယ်ဗျနော်ကုံစင်းလုံးချားရမယ့်အစားလစာတွေတိုးလိုက်တာပါပြီးတော့အောက်ခြေဝန်ထမ်းကိုတောင်းကုန်းတန်းလောက်ပဲတိုးပေးပြီးတော့ကာဝေးဦးစည်းချုပ်က18သိန်းတောင်တိုးတယ်ဆိုတော့သူတို့လှုပ်ချင်တိုင်းလှုပ်နေတာပေါ်ပေါ်ထင်ထင်ပါပဲဗျာရက်စစ်လိုက်ကြတာ
ပြည်သူတူဆိုတဲ့တော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့တော်ရရှင်ကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြေးပေးကြပါမယ်။ Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းနဲ့မှာပြီးခဲ့တဲ့သတင်းပတ်မှာပဲနံပါတ်1ချိန်သွားတဲ့သချင်းလေးဖြစ်ပါတယ်။ Bad Blood ဆိုတဲ့သချင်းကို Taylor Swift ကတီးဆိုထားပြီးတော့ Kendrick Lamar ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ18ရက်နေ့မှာဒီနောက်ဆုံးထွက်တဲ့ Kendrick Lamar နဲ့ဒီသချင်းပုံစံအစ်စ်ပြောင်းဆိုတာထွက်လာတာဖြစ်ပြီးတော့မေလ28ရက်နေ့သတင်းပတ်မှာပဲသူကနံပါတ်1နေရာကိုရရှိခဲ့တာဖြစ်ပါတယ်။ဒီသချင်းလေးထဲမှာတော့ဘယ်သူဘယ်ဝါလဲဆိုတာမပြောပြထားတဲ့အမျိုးသမီးအဆိုတော်တယောက်အကြောင်းကို Taylor Swift ကိုယ်တိုင်ရေးဆက်ထားတာပါ။Billboard Magazine, Rolling Stone Magazine, Time Magazine နဲ့ Washington Post သတင်းစာဒီလိုမျိုးသတင်းစာဆောင်လွှာတွေကတော့သူရည်ညွှန်းတာက American ဆိုတော့ Katy Perry ဖြစ်တယ်လို့အတိအပယ်ဖွင့်ကြပါတယ်။ Katy Perry ရဲ့ Prism တေးတပြားတွေကသချင်းတစ်ပုဒ်ခေါင်းစဉ်က Ghost တဲ့ရဲဖြစ်ပြီးတော့ဒီ Taylor Swift ကသူ့ရဲ့သချင်းထဲမှာတော့ If you live like that, you live with ghost. မင်းအဲ့လိုသာနေသွားမယ်ဆိုရင်မင်းတရဲတွေနဲ့အတူတူနေနေတာပါလို့ဆိုထားလို့ပါ။ပြီးခဲ့တဲ့သတင်းပတ်မှာနံပါတ်1ဖြစ်လာတာပါနံပါတ်53ကနေခုန်တက်လာတာဖြစ်ပါတယ်ဒီဘက်ကတော့အဲ့ဒီသချင်းကနံပါတ်2နေရာကိုရောက်သွားပါတယ်ကဲကန်ဒရစ်လီမန်အဖြစ်ပြီးတော့တည်ဆိုထားတဲ့ Taylor Swift ရဲ့ Bad Blood ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော
်We was OD like DOC, remember that. My DOC was quite OD, ID my facts. Now POV of you and me, similar Iraq. I don't hate you, but I hate to critique, overrate you. These beats of a dark heart use bass lines to replace you. Take time and erase you. Love don't hear no more, no, I don't fear no more. But I get respect and quite sincere no more.
Oh, it's so sad to think about the good side.
When you tried to write me off, Remember when you thought I'd take a loss? Don't you remember you thought that I would need you? Follow procedure, remember? Oh wait, you got amnesia. It was my season for battle wounds, battle scars, body bump, bruise, stabbed in the back, brimstone fire jumping through. Still all my life, I got money and power, and you gotta live with the bad blood now.
Taylor Swift နဲ့ Kendrick Lamar တည်ဆိုထားတဲ့ Bad Blood ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။မြစ်တာဒီလက်ဆောင်ပေးပို့လာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့အဆက်ပြီးတော့ဖြောပြပေးမှာဖြစ်ပါတယ်။အခုတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါလိမ့်ရှင်။မယန်းကဘော်ဒီဘောပုံနေတဲ့ဆွမ်းအားနာမကြာဒုက္ခိတများဆိုပြီးတော့ဒီသောရရှင်ကပြည်သူတွေတိုင်ကြားတာကိုအရေးမယူပေးတဲ့အာဏာပိုင်တွေကိုအခုလိုမျိုးစာခန့်ကွက်ဖို့ရေးလာပါတယ်။
မရန်ကုန်မြို့နယ်အမှန်နဲ့ရက်ကွက်ခွဲချံရန်ကုန်အိတ်ဆိတ်လမ်းမကြီးတပေးသားဖုန်ကြီးကျောင်းဓမာယုံဘေးမှာအဲ့ဒီနားကကားရည်စည်းလုပ်ငန်းနဲ့ကားရောင်းကုမ္ပဏီတခုကကားတွေကိုတိုင်းဆက်ပြူရုံရှိအိတ်ဆိတ်လမ်းမကြီးပေါ်မှာရောမြင်းနဲ့ချင်းဆိုင်အမှတ်3ရက်ကွက်ဘက်အိတ်ဆိတ်လမ်းမကြီးပလက်ဖောင်းပေါ်မှာရောနေ့စဉ်အမြဲရထားပါတယ်လမ်းသွားလမ်းလာတွေကတော့ပလက်ဖောင်းပေါ်ရှောက်လို့မရလို့လမ်းမကြီးပေါ်ကနေပြီးတော့တွားနေရပါတယ်ဒီကိစ္စကိုဘယ်အာဏာပိုင်ကမှလည်းအရေးမယူပါဘူးဘလို့ပဲဖြစ်ဖြစ်ဒါကစီကံဥပဒေနဲ့မညီတာကတော့အသေးကြပါဒါကြောင့်မလို့တာဝန်ရှိသူတွေအနေနဲ့ကိုယ်ယူထားတဲ့တာဝန်နဲ့လစာအခွင့်အရေးတွေနဲ့အညီဆောင်ရွက်ပေးဖို့ဓာတ်ပုံနဲ့အတူဒီပညာရှိကိုယ်ယူအမှတ်ကြီးတွေကို VOE ကတစ်ဆင့်အသိပေးတင်ပြအပ်ပါတယ်ခင်ဗျာ
အမြဲတမ်းခံမကပြည်သူများဆိုပြီးတော့ဒီတော်ရရှင်ကအာဏာပိုင်တွေကဒီလိုမျိုးစီကံဖောက်ဖျက်တာကိုလက်ပိုက်ပြီးတော့ကြည့်နေပါတယ်ဆိုပြီးတော့ဒီ VOE ကတစ်ဆင့်အများသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်အစာရှိရှိရေးပြီးတော့အခုညတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ကိုတန်းထူးဆိုပြီးတော့စာရေးလာတဲ့သောရရှင်မှာ ဒီတော့ရှင်ကကျွန်တော်ကရွာတကြီးမှာနေထိုင်နေမောင်တန်းထူပါတယ်လိုချင်တဲ့အကူအညီကတခြားတော့မဟုတ်ပါဘူးနိုင်ငံတော်သမ္မတရုံးအီးမေးလ်ပို့လို့ရမယ်လိပ်စာလေးလိုချင်ပါတယ်လိုက်မေးနေတာလူတော်တော်များနေပါပြီဘယ်သူမှမသိလို့ကူညီပါဆိုပြီးတော့ဒီတော့ရှင်ကသူ့ဘာကြောင့်အခုလိုမျိုးသမ္မတရုံးအီးမေးလ်လိပ်စာလိုချင်ရလဲဆိုတဲ့အကြောင်းတွေကိုရေးပြလာပါတယ
်ကျွန်တော်တို့ရွာကဘာပဲလို့လို့ကိုထူကိုထစနစ်သုံးနေရပါတယ်ဘင်းနာကရွာလေးဆိုရင်အစိုးရကချပြီးတဲ့ဘတ်ဂျက်ငွေတွေနဲ့လမ်းတွေရေတံခါးတွေလုပ်လို့ရတယ်အဲ့ဒီအတွက်ကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်စီကိုလမ်းအတွက်တောင်းဆိုခြင်းလိုပါလွှတ်တော်မှာတင်ပြသွားတယ်လို့ကြားလိုက်ရပါတယ်ကျေးလက်ဒေသဖွံ့ဖြိုးရေးအတွက်ချပေးထားတဲ့ဘတ်ဂျက်ငွေတွေပို့လို့နိုင်ငံတော်ကိုပြန်အပ်ရတယ်တဲ့အခုဆိုရင်ကျွန်တော်တို့ရွာကနေကြောက်တန်းပလက်ခက်တရားမျိုးကိုဖောက်ထားတဲ့လမ်းမကြီးကိုကိုထူကိုထစနစ်နဲ့ဆက်သွယ်ရေးလမ်းဖောက်နေတာနှစ်နှစ်ရှိသွားပါပြီအခုမှအပြီးတက်ဖို့ကြိုးစားနေရတော့မှပြီးရင်ယာတီမြေသွာလာနိုင်မှုအတွက်ကွန်ကရစ်တုံးခင်းရပါဦးမယ်အဲ့ဒီအတွက်ငွေလိုအပ်နေလို့ပါဒီလမ်းကြီးပြီးသွားရင်အချိန်မီးကြောက်တန်းမြို့ကိုသွားလို့ရပါပြီအခုအဲ့ဒီလမ်းမပြီးသေးတဲ့အတွက်ကြောက်တန်းမြို့ကိုသွားမယ်ဆိုရင်ရေလမ်းတစ်ခုတည်းကိုပဲအားကိုးနေရလို့အဆင်မပြေဖြစ်နေရပါတယ်ကျွန်တော်တခုပြောချင်ပါတယ် VOE ရေပွင့်လင်းမြင်သာမှုရှိနေတဲ့ဒီအချိန်မှာကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်ကျေးလက်ဒေသအချင်းချင်းပဲဒန်းတူရှိရမှာပေါ့အခုဆိုရင်လျှက်စင်ပြီးချပေးဖို့အထက်ကိုတင်ပြရတယ်လို့ပြောတာပါပဲဆိုလာပြား80အားတပြားစီချပေးတာဘလို့မှအဆင်မပြေဘူးဗျာလျက်စင်မီရမှာအစင်မပြေလို့ပါဆက်သွေးလေးလမ်းလေးတောင်အလှခံပြီးလုပ်နေရတယ်ကုညီပါ VOE ရေဒီစာလေး VOE ကိုရောက်ဖို့အတွက်နှစ်ရက်တောင်အချိန်ပေးရပါတယ်တရက်ကဒီစာကိုရွာမှာကြိုရေးထားရတယ်နောက်တရက်ကျမှကြောက်တန်းကိုလာပြီးတော့ VOAC ပို့ရတာပါရွာမှာဆိုရင်အင်တာနက်မပြောနဲ့ဖုန်းလိုင်းတောင်ပျောက်နေလို့အစင်မပြေဘူးဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုတော့နိုင်ငံတော်သမ္မတရုံးက website ရှိပါတယ်เนาะ internet ပေါ်မှာအဲ့ဒီသမ္မတရုံး website မှာဒီတိုင်တန်းလို့ရတဲ့နေရာလည်းရှိပါတယ်ရှင်ဟို email အနေနဲ့ကတော့ဘယ်သူကိုတိုင်ရိုက်ပို့ပြီးဘယ်လိုတိုင်ကြားရမလဲဆိုတာမသိပါဘူးဒါပေမဲ့ဟိုအများပြည်သူအနေနဲ့ကတော့ဒီလိုတိုင်ကြားလို့ရဖို့ဟိုမှတ်ချက်ပေးဖို့သူတို့ပေးထားတဲ့နေရာမှာပဲစာရေးပြီးတော့တိုင်ကြားတာအကောင်းဆုံးပဲဖြစ်မယ်လို့အကြံပေးခြင်းပါတယ်ဒီသောရရှင်က VOAC email ရဖို့ခက်ခက်ခဲခဲပို့လိုက်ရတယ်ဆိုလို့လည်းဒီစာလေးကိုတေးချာဖော်ပြပေးလိုက်ပါတယ်เนาะသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မွေးနေ့ဒီလက်ဆောင်တချင်တပုံးနဲ့ထော်ပြပေးစီမာတယ်နော်ဇွန်လ10ရက်နေ့မှာမွေးနေ့ကျရောက်တဲ့သီဟာနဲ့ဇွန်လ9ရက်နေ့မှာမွေးနေ့ကျရောက်တဲ့ဇော်ဝင်းတို့အတွက်မောင်နှမတစုကမွေးနေ့တချင်ဒီလက်ဆောင်တောင်းပါတယ်မြို့ကျော်မြိုင်ရဲ့အသက်33ဆိုတဲ့တချင်လေးကိုဒီဇွန်လရဲ့မှာမွေးနေ့ကျရောက်တဲ့ဘယ်သူမဆိုနားဆင်ခံစားလို့ရအောင်ဆိုပြီးတည်တောင်းလာတာဖြစ်ပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီမျိုးကြော့မြန်ရဲ့အသက်33ဆိုတဲ့တချင်လေးဖွင့်ပေးခြင်းပါတယ်နော်သောရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြကြပါအောင်ရှင
်ရွေးလိုက်ဩစိတ်လုံးအင်းများတွယ်未来哦阿达塞娘你前来哦我娃妈去送的未来哦只等呀娘你阿龙地的阿龙夜的飘来哦高
ကျွန်တော်အသက်30တုံးဆက်တုံးနှစ်လုံးဟာဆက်ဆွထားတဲ့အသက်30တုံးဆိုတဲ့သတင်းလေးပဲဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့မျိုးကြောင့်များကိုယ်တိုင်နဲ့ကျွန်တော်အသက်ကိုမေ့ထားတယ်ဆိုပြီးတော့အသက်နဲ့ပတ်သက်ပြီးတော့နောက်ထပ်သတင်းထပ်မဆက်ဖြစ်တော့ပါဘူးလို့ဗီဒီယိုကိုပြောပြခဲ့ပြီးပါတယ်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ VOA ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရောက်ရှင်ပြည်အားလုံးရှင်လန်းချမ်းမြေ့ကြပါအောင်ရှင
်။ The dawn's at dawn A teacher san long dre Hello pa
ဒါကတော့မအေးတန်နာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပြီးစာများဆိုတဲ့ခဏကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရပါတော့မယ်ငွေကြေးတန်ဖိုးကျဆင်းမှုပြဿနာဗဟိုဘဏ်ကကင်တွယ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားတာဖြစ်ပါရခင်ဗျာ
အခုဆိုရင်မြန်မာကျန်းဂွေတန်ဖိုးအလျင်မြန်ကျဆင်းနေတဲ့အခြေအနေနဲ့ကြုံနေရပါတယ်။ဒီပြဿနာပြေလည်ဖို့ဘူဘန်ကစူးစမ်းဖြေရှင်းနေပေမဲ့အောင်မြင်မှုမရသေးပါဘူး။ပြဿနာကိုပိုဆိုးစေတာကတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ပိုကျယ်ပြန့်လာပြီးမတမာမှုတွေလည်းဖြစ်ပွားလာတာပါ။ဒါကြောင့်လည်းပြီးခဲ့တဲ့ဇွန်လ3ရက်နေ့ကပြည်သူ့လွှတ်တော်အတွင်းမှာတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ကြီးဖြစ်ပေါ်နေတာကိုသိပါသလား။ဒီပြဿနာဘယ်လိုဖြေရှင်းနေသလဲဆိုပြီးအမတ်တဦးရဲ့မေးမြန်းချက်တောင်ထွက်ပေါ်လာခဲ့ပါတယ်။လက်ရှိဈေးကွက်ထဲမှာမြန်မာကျန်းဂွေတန်ဖိုးဘလောက်ကျဆင်းနေသလဲ။ဘာကြောင့်မှောင်ခွေဈေးကွက်ဖြစ်ပေါ်နေရတာလဲဘူဘန်ကဘာတွေအေးအေးယူဆောင်ရွက်နေသလဲဘာကြောင့်အောင်မြင်မှုမရသလဲဆိုတာဒီတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပ
ါပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1150ဝန်းကျင်နှုန်းအထိမြင့်တက်ခဲ့ပါတယ်ဒါဟာလွန်ခဲ့တဲ့3နှစ်ကျော်2012ခုနှစ်ဧပြီလကဒေါ်လာကျပ်820နဲ့နှိုင်းမယ်ဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာ40ရာခိုင်နှုန်းလောက်ကျဆင်းသွားတာတွေ့နိုင်ပါတယ်အဲ့ဒီဂျွန်လ3ရက်နေ့မှာပဲဗဟိုဘဏ်ရဲ့သတ်မှတ်နှုန်းထားဟာကျပ်1090ပဲရှိပြီးပုဂ္ဂလိကငွေလဲကောင်တာတွေရဲ့လဲလှယ်နှုန်းမှလည်းဒေါ်လာကျပ်1100မပြေကြပါဘူးငွေလဲကောင်တာတွေဟာဥပဒေစည်းမျဉ်းသတ်မှတ်ချက်အရအဲ့ဒီလိုငွေလဲနှုန်းသတ်မှတ်ထားပေမဲ့တကယ်တမ်းဒေါ်လာငွေလိုချင်လို့သွားဝယ်ရင်ရောင်းမပေးပါဘူးသူတို့ရဲ့အကြောင်းပြချက်ကတော့ဗဟိုဘဏ်ကသူတို့ကိုဒေါ်လာငွေလုံလုံလောက်လောက်ရောင်းမပေးတာကြောင့်လို့ဆိုကြပါတယ်။ပြောရရင်လက်ရှိအချိန်မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတယ်လို့ဒေါ်လာငွေကြေးဈေးကွက်ကလည်းအစိုးရအတိမတ်ပြုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေမှာတစ်မျိုးကျင်းပမှောင်ခိုဈေးကွက်မှာတစ်မျိုးဖြစ်ပြက်နေတာပါ။မြန်မာကျပ်ငွေတန်ဖိုးကျဆင်းရတဲ့အဓိကအကြောင်းရင်းကတော့အစိုးရအသုံးစရိတ်ဟာဝင်ငွေနဲ့နှိုင်းဆိုင်ရင်ပုံမှန်များပြားနေပြီးဘတ်ဂျက်လုံငွေမြင့်မားနေလို့ဖြစ်ပါတယ်။အခြားအကြောင်းရင်းတွေကတော့ကုန်သွယ်ရေးလုံငွေပြတာ၊ကျပ်ငွေစက်ကူရိုက်ထုတ်မှုကိုမထိန်းချုပ်နိုင်တာ၊ဒ
ဒေါ်လာငွေအသုံးပြုမှုများတာစတာရီကြောင့်ဖြစ်ပါတယ
်ဒေါ်လာငွေကြေးဈေးကွက်နှစ်မျိုးဖြစ်နေရတဲ့အကြောင်းရင်းကတော့အစိုးရဟာတရားဝင်ငွေလဲကောင်တာတွေရဲ့နိုင်ငံခြားငွေလဲလှယ်နှုန်းကိုကန့်သတ်သတ်မှတ်ပေးထားပြီးကောင်တာတွေကအဲ့ဒီဈေးနှုန်းတိုင်းဒေါ်လာငွေတွေကိုရောင်းချမပေးနိုင်လို့ပဲဖြစ်ပါတယ်လက်ရှိနိုင်ငံခြားငွေကြေးဈေးကွက်ကိုကင်တွယ်ပုံကတော့ဗဟိုဘဏ်ဟာနေ့စဉ်ငွေလဲလှယ်နှုန်းသတ်မှတ်ပြီးပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေကိုလေလံဈေးဖွင့်ရောင်းဝယ်ပေးတဲ့စနစ်ကျင့်သုံးပါတယ်ဗဟိုဘဏ်ဟာနေ့စဉ်ငွေဈေးနှုန်းသတ်မှတ်လေလံဈေးဖွင့်ပေးပေမဲ့အဲ့ဒီသတ်မှတ်ဈေးနှုန်းတိုင်းပုဂ္ဂလိကဘဏ်အနေနဲ့ငွေလဲကောင်တာတွေကဝယ်ယူလို့တဲ့ဒေါ်လာငွေနဲ့နိုင်ငံခြားငွေပမာဏကိုတော့ရောင်းချပေးနိုင်ခြင်းမရှိပါဘူးအကျိုးဆက်အဖြစ်ပုဂ္ဂလိကဘဏ်အနေနဲ့ငွေလဲကောင်တာတွေကလည်းဗဟိုဘဏ်ရဲ့သတ်မှတ်နှုန်းထားအတွင်းကသာရောင်းဝယ်ရတာမို့အဲ့ဒီဈေးအတိုင်းပြည်သူတွေဒေါ်လာလာဝယ်ရင်လိုသလောက်ရောင်းမပေးနိုင်ပြန်ပါဘူးဗဟိုဘဏ်ကသူတို့ကိုလိုသလောက်ရောင်းမပေးလို့သူတို့ကလည်းပြန်ရောင်းမပေးနိုင်တာဖြစ်တယ်ဆိုပြီးအကြောင်းပြကြပါတယ်ဒီလိုနဲ့ပုဂ္ဂလိကဘဏ်အနေနဲ့ငွေလဲကောင်တာတွေဟာဒေါ်လာငွေရောင်းချမှုကိုနေ့စဉ်ပိတ်ထားသလိုဖြစ်နေပြီးပြင်ပမှောင်ကိုဈေးကွက်ကိုအားပေးသလိုဖြစ်သွားစေပါတယ
်ဒီလိုအခြေအနေမှာအကြီးအကျယ်အကျိုးအမြတ်ရှိနေသူတွေကတော့ဗဟိုဘဏ်ကနေတတ်မှတ်နှုန်းထားခွဲတဲ့စနစ်နဲ့နေ့စဉ်ဒေါ်လာငွေဝယ်ယူခွင့်ရနေတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေပါလက်တလောဗဟိုဘဏ်တတ်မှတ်ဈေးနဲ့ပြင်ပပေါက်ဈေးဒေါ်လာကျပ်50အထက်ကွာဟနေတာမို့ဗဟိုဘဏ်ကနေဒေါ်လာ3000ဝယ်ယူခွင့်ရသူဟာအဲ့ဒီနေ့ကျပ်ငွေ350အတရင်မြတ်တယ်လို့မှတ်ယူနိုင်ပါတယ်။ဗဟိုဘဏ်ကတော့ဒေါ်လာအပါအဝင်နိုင်ငံခြားငွေဈေးကျဆင်းအောင်ကျပ်ငွေတန်ဖိုးပြန်ပြီးမြင့်တက်လာအောင်နှီးပေါင်းစုံနဲ့ကြိုးစားပါတယ်။လက်တလုံးဆောင်ရွက်နေတဲ့နည်းလမ်းတွေကတော့အစိုးရအဖွဲ့အစည်းချင်းချင်းငွေပေးချေရမှာဒေါ်လာအစားကျပ်ငွေကိုပဲအသုံးပြုကြဖို့ပြည်တွင်းကကုမ္ပဏီတွေကလည်းဝန်ဆောင်မှုနဲ့ကုန်ပစ္စည်းဈေးနှုန်းတွေတက်မှတ်ပေးချေရမှာမြန်မာကျပ်ငွေနဲ့ပဲတန်ဖိုးတက်မှတ်ပေးချေတာတွေလုပ်ကြဖို့နှိုးဆော်ထားသလိုဗဟိုဘဏ်ကနေဒေါ်လာကိုငွေသားနဲ့ပြန်လည်ထုတ်ယူရမှာပမာဏကန့်သတ်တာတွေအထိလုပ်ပါတယ်။ဒါပေမဲ့လက်တွေ့အခြေအနေအဲ့ဒီနည်းတွေနဲ့အလုပ်ဖြစ်ပုံမရပါဘူး။တကယ်တကယ်လုပ်တဲ့ပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အစိုးရဘတ်ဂျက်လူငွေပြမှုညှော့နှဲအောင်အသုံးစရိတ်တွေဖြတ်တောက်တာအရှုံးပေါ်နေတဲ့အစိုးရပိုင်လုပ်ငန်းတွေကိုရပ်ဆိုင်းတာမျိုးမလုပ်နိုင်ခဲ့ပါဘူး။အဲ့ဒီလိုအစိုးရအဖွဲ့ကအကောင့်ထဲမပေါ်နိုင်တဲ့အတွက်ဗဟိုဘဏ်ကလုပ်နိုင်တဲ့တခုတည်းသောနည်းလမ်းကတော့ကျပ်ငွေစက္ကူကိုညှော့နှဲရိုက်ထုတ်တာဈေးကွက်ထဲမှာဒေါ်လာငွေတန်ဖိုးကျဆင်းအောင်နိုင်ငံခြားအရန်ငွေကြေးတွေကဒေါ်လာတွေထုတ်ရောင်းတာမျိုးလုပ်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းဈေးကွက်ထဲကိုဒေါ်လာငွေကြေးထည့်ဝင်ပြီးအယောင်းဝယ်လုပ်ဖို့အတွက်နိုင်ငံပိုင်တိတက်နိုင်ငံခြားငွေသားအချို့အစားဘလောက်ကိုတုံးခွင့်ပြုတယ်ဆိုပြီးအစိုးရဘက်ကသတ်မှတ်ခွင့်ပြုထားတာမရှိသေးပါဘူး။ဒါကြောင့်ကျပ်ငွေတန်ဖိုးကျဆင်းမှုပြဿနာကိုဗဟိုဘဏ်ကဖြေရှင်းခြင်းမပြုနိုင်သေးသလိုနိုင်ငံခြားငွေအယောင်းဝယ်မှောက်ခိုဈေးကွက်ထွန်းကားနေတာကိုလည်းဘလို့မှထိထိရောက်ရောက်ကင်တွယ်တားဆီးနိုင်ခြင်းမရှိပါဘူး
။တကယ်လို့သာအစိုးရဟာဘတ်ဂျက်လူငွေပြမှုကိုမလျှော့ချနိုင်ခဲ့ရင်နိုင်ငံပိုင်ဈေးသက်အရန်ငွေကြေးတွေစိုက်ထုတ်ပြီးဒေါ်လာငွေဈေးကြောင်ဝင်ရောက်ရောင်းဝယ်တာမလုပ်ခဲ့ရင်ခုထက်ကျပ်ငွေတန်ဖိုးပုံမကျဆင်းပြီးဒီတန်ကိုတိုင်းပြည်ပြည်သားတွေပဲခံရဝယ်ရှိနေပါတယ်။အထူးသဖြင့်မနစ်တနေ့ကမှလစာတိုးတဲ့ဝန်တန်းတွေလည်းသူတို့တိုးမြင့်ပြီးရတဲ့ငွေနဲ့ဘာမှပို့ပြီးဝယ်ယူစားသုံးလို့မရနိုင်တဲ့အခြေအနေကိုရင်ဆိုင်ကြုံတွေ့နေရပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါရမယ်ပြည်သူနိုင်ငံပါရီမြို့တော်မှာနာမည်ကျော်စိတ်မြင့်မြကူးတရရဲ့လက်ရန်တန်စကားတွေမှာချိတ်ဆွဲထားတဲ့အချစ်တင်ကိတာတော့ကလောက်တွေများလွန်းလာတာကြောင့်ဖြုတ်ပစ်လိုက်ရပါတယ်ဂျပန်နိုင်ငံမှာတော့ကြံ့ကြံ့ဖန်ဖန်ကလေးတွေကိုအငိုးပြိုင်ပွဲကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့အကြောင်းအရာလေးတွေကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာမက်ခင်ဖြူထွေးနဲ့ကိုသားညုံတို့ကတင်ဆက်ထားပါတယ်
ချစ်သူရီရဲ့မြို့တော်လို့တင်စားခေါ်ခံရတဲ့ Paris မြို့တော်မှာချစ်သူရီကြားခိုင်မြဲတဲ့မြေတားကိုတက်သေးပြကြလို့ NL ရှိလာတဲ့ဒီနာမည်ကြီးသရားတစ်ခုကိုရေရှည်ထိမ့်သိမ့်နိုင်ဖို့လုပ်ခဲ့ရပါတယ်။စိမ့်မြစ်ကိုဖျက်ဆောက်ထားတဲ့ပွန့်ဒီဇက်သရားပေါ်မှာချစ်သူစုံတွဲတွေကမြေတားခိုင်မြဲစေဖို့ဆိုပြီးတော့တော့ကလောက်တွေတော့ခတ်ချေဆွဲပြီးတော့တော့တွေကိုမြေထဲကိုပစ်ချလိရှိပါတယ်။ဒါပေမဲ့တော့တွေကများလာလွန်ပြီးတော့သရားရဲ့အလေးချိန်တန်ချိန်45တန်လောက်ရှိလာတာမို့လို့ဒီတော့တွေကိုဖယ်ရှားဖို့ Paris မြို့တော်ကဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ကဆိုရင်တော့တွေရဲ့အလေးချိန်ကိုမခံနိုင်တဲ့အတွက်လက်ရန်တစ်ခုမြစ်ထဲကိုကျိုးကျခဲ့ပါတယ်။စိမ့်မြစ်ထဲမှာကတင်မောတွေမပြတ်သွားလာလေးရှိတာကြောင့်အန္တရာယ်ရှိပါတယ်။ အခုတော့ကလောက်တွေဖယ်ရှားလိုက်တဲ့တရားနေရမှာ twin pop မြင်နိုင်တဲ့အကားတွေကိုပြောင်းတက်ဖို့စီစဉ်ပြီးတော့လမ်းတွေပေါ်မှာအမှုပညာဖန်တီးတဲ့အမှုပညာရှင်၄ဦးနဲ့အချစ်ရဲ့ Paris Mural or Love and Paris ဆိုတဲ့ခေါင်းစဉ်နဲ့ကိုက်ညီတဲ့အမှုပညာတွေကိုဖန်တီးခိုင်းထားပါတယ်။ပွန်ဒီဇက်တရားပေါ်ကတော့ကလောက်တွေဖယ်ရှားလိုက်ပြီးမြဲ Paris Mural တဝမ်းမှာအခြားတရား၁၀ခုရှိနေသေးတဲ့အတွက်အဲ့ဒီတရားတွေပေါ်မှာတော့မခတ်ရဆိုတဲ့ကန့်သက်ချက်မထုတ်သေးသေး၍ချစ်သူဇုံတွေတော့ခတ်ပြီးတော့ခိုင်မြဲတဲ့ချစ်ကိုဆက်ပြီးတော့တက်တည်ပြနိုင်ကြအောင်မှာဖြစ်ပါတယ်။
ကျွန်တော်ရဲ့တူတူမျိုးမှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ရူရခလေးအငူပြိုင်ပွဲကိုရှေးဟောင်းတမန်ဝင်အာစာကူစာရက်ကွက်ဆန်စုကြည်ဖះချောင်းမှာကျင်းပကြပါရယ်ဒီကလေးငယ်ရဲ့အငူပြိုင်ပွဲကိုစူမိုနိဗန်သမားကြီးတွေရှင်ပြိုင်တဲ့ကျိုးဝိုင်းထဲမှာစူမိုနိဗန်သမားကြီးတွေကကလေးတွေကိုချီပြီးတော့ကလေးတယောက်နဲ့တယောက်ဘသူကအငူတန်တယ်လဲအရင်ဆုံးကိုတယ်လဲဆိုတာကိုပြန်ကြရတာပါကလေးတွေကိုငိုအောင်လုပ်နေတာတွေကိုကြည့်နေကြတဲ့ပရိသတ်တွေနဲ့မိဘတွေကတော့သဘောကျချင်းနေကြပါရယ်အခုလိုပွဲကိုလူခဲတဲ့တိ400လောက်ကစတင်ခဲ့ပြီးတော့တကယ်တဝဲဖျားเจ้าတွေမှာချစ်ပါပြုလုပ်ကြတာပါစီကတ်တွေကတော့ဒေတာတစ်ခုနဲ့တစ်ခုမတူပါဘူးတချို့ဒေတာတွေမှာအရင်ဆုံးကိုတဲ့ကလေးကအနိုင်ရတာဖြစ်ပြီးတချို့ဒေတာတွေမှာတော့အရင်ဆုံးကိုတဲ့ကလေးကရှုံးတာဖြစ်ပါတယ်တချို့ကလေးတွေကနည်းနည်းထိလိုက်တာနဲ့ငိုတူတချို့ကတော့တရေမြေတဖုံပြတော့မှငိုတာဖြစ်ပါတယ်ရှင်
ဘောလုံးကိုခိုင်မာအားပေးထောက်ခံပြီးတော့ဘောလုံးကြော်မော်တွေထွက်တဲ့ဘရာဇီးနိုင်ငံမှာမြို့သားမြို့သမီးအသက်အရွယ်ဆုံးပါတဲ့ဘောလုံးအသင်းတစ်ခုကပါဝါချက်ဆူပြီးတော့လက်စစ်ဘိန်းတက်ကလထိုင်တွေနဲ့ဘောလုံးကန်ပြီးတော့သူတို့အသင်းကိုတောင်အမေရိကချန်ပီယံဖြစ်ဖို့အတွက်ကြိုးပမ်းနေကြပါတယ်။ဥရုဂွေးနိုင်ငံမှာကျင်းပမှာဖြစ်တဲ့တောင်အမေရိကတိုက်ဘောလုံးပြိုင်ပွဲမှာဘူဆွဲနိုင်ဖို့အတွက် Rio de Janeiro ဒီလက်စစ်ဘိန်းတက်ကလထိုင်ဘောလုံးအသင်းတွေနဲ့စင်နေ့တိုင်းလေ့ကျင့်နေပါတယ်။မော်တာတက်ထားတဲ့လက်စစ်ဘိန်းတက်ကလထိုင်ဟာဘောလုံးကိုကန်ဖို့အတွက်အထူးပြုလုပ်ထားတဲ့တန်ကြောင်းတွေတက်ဆင်ထားပြီးတော့သူတို့ဟာဘတ်စကတ်ဘောလုံးကစားတဲ့ကွန်းမှာလေ့ကျင့်နေကြတာပါ။ Libertadores ဘောလုံးပြိုင်ပွဲကိုဥရုဂွေးနိုင်ငံမှာအခုဂျွန်လအစောပိုင်း6ရက်နဲ့9ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။တသင်းမှာ၈ယောက်ပါဝင်ပြီးတော့လက်စစ်ဘိန်းတက်ကလပ်ထိုင်းတွေနဲ့ကစားကြတာပါ။ဒီလိုမျိုးကစားရတဲ့အတွက်လည်းသူတို့အနေနဲ့ခွန်အားတွေတိုးလာတယ်လို့ခံစားရပြီးတော့အရန်ကိုပျော်ရွှင်ရပါတယ်လို့ပြောပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA American တန်ကတင်းလင်းလာနေမနေ့ဖက်အခုထုတ်လင့်ပေးတဲ့တနာရီစာအစီအစဉ်ကိုမနေ့၈ နာရီကနေ9နာရီထိလိုင်းလိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းလင်းလာနေမနေ့ခင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထိုင်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအတွက်ရရှိထားတဲ့ခိုင်မာမှုမရှိတဲ့အပြစ်ခတ်ရဆဲသဘောတူညီချက်ကိုရုရှားဘက်ကအပြစ်အဝအကောင့်ထဲပေါ်ဆောင်မှသာရုရှားနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးတင်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့ကပြောပါတယ် G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမှတိုင်ခင်အမေရိကန်နဲ့ဂျာမန်ကောင်ဆောင်တွေဟာဂျာမနီနိုင်ငံဘာဗေးရီးယားတောင်တန်းဒေသတွေမှာတွေ့ဆုံခဲ့ပြီးအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိထင်းထင်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ကောင်ဆောင်တူဖြစ်သူမှတ်ဖြူဖြူအောင်ကို2015ခုနှစ်ပြည်သူ့ကွန်ရီဆုရှင်အဖြစ်ရွေးချယ်ချီးမြှင့်လိုက်ပါတယ်။တင်းငွေနေနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကားမြို့မှာကျင်းပတဲ့ပြည်သူ့ကွန်ရီစုပွဲအခမ်းအနားမှာ2015ခုနှစ်ဆုရှင်ဖြစ်တာယာဝတီထောင်မှာဖမ်းဆီးခံထားရတဲ့မဖြူဖြူအောင်ကိုဂုံပြုတ်ချင်းမြင့်လိုက်တာဖြစ်ပါတယ်။မဖြူဖြူအောင်ကိုစုကျင်းွေဖြစ်အမေရိကန်ဒေါ်လာ1000နဲ့အတူပူတွဲချင်းမြင့်လာလေဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကစင်နာဘွန်မိတောင်ကြီးဟာတနင်္ဂနွေနေ့ကပောက်ကွဲတော့မဲ့လက္ခဏာပြနေတာကြောင့်မကြခင်မှာမိတောင်ပောက်တော့မဲ့ဆိုတဲ့စိုးရင်စိတ်တွေလည်းထွက်ပေါ်နေပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမှာရှိတဲ့အမြင့်ပေ 8,500 ကျော်ရှိတဲ့အဲ့ဒီမိတောင်ကြီးဟာ၃နှစ်လောက်ညင်နေခဲ့ရတာကအခုပြန်ပြီးတော့အသက်ဝင်လာတာဖြစ်ပါတယ
်။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Agent ဦးတခုဖြစ်ပါတယ်။ VOA ရဲ့တင်းနာနေမနေ့ကအစီအစဉ်လေးကိုလိုင်းဒိုမီတာ32 40 49လောက်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။တို့ရရှိများတဲ့တော့မြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.